တရုတ်နိုင်ငံမှာကျင်းပမဲ့နွေရာသီဘေကျင်းအိုလံပစ်ပွဲစားဖို့ရက်သတ္တပတ်တစ်ပတ်သာလိုပါတော့တယ်။အားကစားပွဲကိုသတင်းရယူကြဖို့အတွက်နိုင်ငံသားသတင်းဌာနတွေနဲ့သတင်းသမားများစွာလည်းဘေကျင်းကိုရောက်နေကြပြီဖြစ်ပါတယ်။ဒါပေမဲ့အိုလံပစ်ပွဲသတင်းစင်တာတွေမှာအင်တာနက်ဆာမျက်နှာတချို့ကိုကြည့်မရအောင်ပိတ်ပင်ထားတာတွေကြောင့်တရုတ်အာဏာပိုင်တွေအပေါ်ကိုနိုင်ငံတကာသတင်းသမားတွေအတော်ကလေးပြောဆိုဝေဖန်နေကြပါတယ်။နိုင်ငံသားသတင်းသမားတွေအနေနဲ့အင်တာနက်ဆာမျက်နှာတချို့ကိုကြည့်မရအောင်တရုတ်အာဏာပိုင်တွေကပိတ်ပင်ထားတဲ့အပေါ်ကိုအိုလံပစ်ကျင်းပရေးကော်မတီတို့ကြားမှာနားလည်လို့မရအောင်ဖြစ်မိတယ်လို့အခုလိုဖြစ်ခဲ့ရတဲ့အတွက်လည်းတောင်းပန်ပါတယ်လို့အိုလံပစ်ပွဲကျင်းပရေးကော်မတီသတင်းတာဝန်ခံ Kevin Kasper ကပြောဆိုခဲ့တဲ့အကြောင်းဘေကျင်းမြို့ကနေ VOA သတင်းတောက် Steven Ho ကသတင်းပေးပို့ထားပါတယ်။အပြည်ပြည်ဆိုင်ရာအိုလံပစ်ကျင်းပရေးကော်မတီရဲ့သတင်းတာဝန်ခံကသူတို့အနေနဲ့အိုလံပစ်ပွဲအတွင်းမှာအင်တာနက်အသုံးပြုမှုတွေပေါ်မှာလုံးဝထိတ်ချုပ်ကန့်သတ်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။
I'm concerned that the international media, whom we rely on for reporting the games, has been caught by surprise.
အကစားပွဲတော်ကိုသတင်းယူကြမဲ့နိုင်ငံတကာသတင်းမီဒီယာတွေအားကြီးကြုံရတဲ့အခြေအနေပေါ်မှာကျွန်တော်စိုးရိမ်တကြီးဖြစ်ရပါတယ်။ဒါဟာကျွန်တော်အဖို့တော့လက်ခံစရာအကြောင်းမရှိပါဘူး။
ပြင်သစ်အခြေဆိုင် RSF လို့ခေါ်တဲ့နေကြာမဲ့သတင်းတောင်များအဖွဲ့ကအာရှရေးရာတာဝန်ခံ Vincent Brussels ကတော့တရုတ်အစိုးရဟာနိုင်ငံအတွင်းလွတ်လပ်ခွင့်တွေပေါ်ထိန်းချုပ်ထားတယ်ဆိုတော့ဝေဖန်ထောက်ပြချက်တွေအပေါ်ကိုအခုပြဿနာကတက်သေးပြလိုက်တာလို့ဆိုပါတယ်။
I mean the thing that first is nothing new that China is controlling the internet. I mean they are doing it for many years.
သူပြောပြသွားတာကဒီသတင်းဟာထူးထူးဆန်းဆန်းလည်းမဟုတ်ပါဘူး။ပထမဦးဆုံးသတင်းတစ်ခုလည်းမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကတရုတ်အာဏာပိုင်တွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေအပြင်သတင်းလွတ်လပ်ခွင့်တွေမှာပါတင်းတင်းကြပ်ကြပ်ဂိုင်တွဲနေတာပါ။ဘေကျင်းကော်မတီကသတင်းလွတ်လပ်ခွင့်တွေထိန်းချုပ်ကန့်သတ်မှာမဟုတ်ဘူးလို့ပြောနေပေမဲ့အခုလိုအင်တာနက်တွေထိန်းချုပ်တယ်ဆိုတာကြားရတော့အပြောတခြားအလုပ်တခြားဖြစ်နေတာကတော့အံ့ဩစရာပါဗျာလို့ပြောပြသွားတာပ
ါ You cannot make such type of sport international event without freedom. I mean it's the values of the Olympic and the value of sport are freedom.
လွတ်လပ်ပြီးတန်ဖိုးရှိတဲ့အိုလံပစ်ပွဲတစ်ခုဖြစ်ဖို့အတွက်လူအခွင့်အရေးညီမျှမှုတွေသတင်းလွတ်လပ်ခွင့်တွေရှိဖို့လိုအပ်ပါတယ်။တကယ်တော့တရုတ်စိုးရဟာသူ့ကိုဝေဖန်နေတဲ့အပေါ်လွတ်လပ်စွာကင်တွယ်ဖြည့်ရှင်ရင်တက်တည်ပြတဲ့မှာတယ်။ကျွန်တော်တို့ကလည်းနိုင်ငံတကာကိုတရုတ်စိုးရရဲ့ကင်တွယ်ဖြည့်ရှင်ပုံကိုသိစေချင်ပါတယ်လို့ RSF လို့ခေါ်တဲ့နေကြာမဲ့သတင်းတောက်များအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Vincent Brussels ပြောပြသွားတာပါ။တရုတ်စိုးရအနေနဲ့အိုလံပစ်ပွဲမကျင်းပခင်ကလေးကလူအခွင့်အရေးအဖွဲ့ရဲ့ဝေဖန်ထောက်ပြကန့်ကွက်မှုတွေနဲ့အတူတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအပေါ်မှာလည်းအတော်ကလေးဖြည့်ရှင်ရုံးကန်ရင်းနဲ့အိုလံပစ်ပွဲကိုအအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်အစွမ်းကုန်ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်။